အခုတော့တဘာဝဒဏ်ငွေပေါ်ကျွယ်ဝလာတဲ့ရခိုင်ပြည်ရဲ့ပြည်စစ်မီအခြေအနေပြောပြပါမယ်။ရခိုင်ပြည်နယ်မှာဒီကနေ့မလ16ရက်နေ့ကစလို့ဒီနေ့ကိုလျှက်စစ်မီ3ချိန်ဖြတ်တော့မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံးအချိန်2နာရီကြာနိုင်တယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖွံ့ဖြိုးရေးဌာနတာဝန်ရှိသူဒူးက VOA ကိုပြောပါတယ်။လျှက်စစ်မီတွေအခုလိုပြတ်တောက်နေတဲ့အတွက်လျှက်စစ်မီ3ပြီးတော့လုံနေရတဲ့လုပ်ငန်းတွေလည်းထိခိုက်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုရန်နိုင်ကပြောပြပါမယ်။
ရခိုင်ပြည်နယ်လျှက်စစ်ဖြန့်ဖြူးရေးကိုပြည်နယ်လျှက်စစ်ဖြန့်ဖြူးရေးဌာနကတိုက်ရိုက်ဆောင်ရွက်တော့မယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖြန့်ဖြူးရေးဌာနတာဝန်ရှိသူတို့က VOA ကိုပြောပါရယ်။ဒါကြောင့်ဒီနေ့မတ်လ18ရက်တောက်ကြနေ့ကစပြီးဒီနေ့ကိုလျှက်စစ်မီ3ချိန်ဖြတ်တောက်မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံး2နာရီကြာနိုင်တယ်လို့သူကပြောပါရယ်။အရင်တုန်းကတော့ရခိုင်ပြည်နယ်အတွက်လျှက်စစ်ဖြန့်ဖြူးရေးကိုရန်ကုန်ကနေတနိုင်ငံလုံးအတိုင်းအတာနဲ့စီမံခန့်ခွဲတာဖြစ်ပြီးတော့အခုတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့လျှက်စစ်ဖြန့်ဖြူးရေးလုပ်ငန်းတွေကိုပြည်နယ်လျှက်စစ်ဖြန့်ဖြူးရေးဌာနကစီမံခန့်ခွဲနေတာဖြစ်ပါတယ်
။အရင်ကကျတော့ကျွန်တော်ကဟိုရန်ကုန်ကနေထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်တယ်ပေါ့။အဲ့ဒါဟိုအခုကျွန်တော်တို့ဒီဘက်ကျွန်တော်ကိုကိုဖွဲ့ရုံကပဲထိန်းချုပ်မယ်ပေါ့နော်။ဆန်းကြည့်တာပေါ့။အဲရခိုင်ပြည်နယ်ကပဲထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်မယ်။ပေါ့လုပ်ပြီးတော့အဲ့မှာဟိုလိုအပ်တဲ့အချင်းလေးတွေကို2နာရီတနေ့ကို2နာရီ3ခါလောက်ပိတ်ရမှာပေါ့ကွာ။အဲ2နာရီ3ချိန်ဆိုတော့ဟိုသူလိုအပ်တဲ့အချင်းကိုမျှပြီးတော့ပိတ်ပေးရမှာ။တိုင်းတိုင်းကိုအဲကျော်ပါပေါ့။ကျန်တဲ့အချင်းကတော့လုပ်ပေးထားမယ်ပေါ့နော်။အဲ့တော့ဟိုအဲ့ဒါအဆင်ပြေဟိုဆန်းဆန်းပြီးတော့ဒီနေ့စတယ်ပေါ့အချိန်မဲ့တကယ်လို့လိုအပ်ရင်တော့လည်းဟိုရန်ကုန်ကနေလမ်းပြီးပိတ်ခိုင်းရင်တော့လည်းနည်းနည်းရေးချင်လောက်ဖြစ်လဲဖြစ်သွားမယ်ပေါ့နော်သူကရေးပေါ်ဆိုရင်တော့ပုံမှန်ကတော့3ချိန်လောက်တော့ဟိုပို2နာရီ3ချိန်လောက်တော့ပိတ်သွားမယ်ပေါ့လောလောဆယ
်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာအနက်လျှက်စစ်မီးတွေပို့ပြီးပြတ်တောက်လာတာနဲ့ပတ်သက်လို့တော့အခုလို့ပြောပါတယ
်ဝင်ရအိရှော့ရတော့ဒေါ်ပိတာဘက်ကဒါဆက်ယုံနေရှိတယ်လေအဲ့ဘက်ကဆက်ယုံနေတယ်ဆက်သွဲထားတဲ့ဒါအလိုက်နေဖြည့်ဆည်းခံရတာပါတယ်ပေါ့နော်အပြတစီကနာတော့အိုက်ပါဆေးဝင်ကဒီဘက်ကိုဒါမပို့နိုင်ဘူးဒါကစနစ်ရော့သွားတာပေါ့ဒီအားလျက်စစ်ကလည်းဟိုအရင်ကတော့တော့မရှိတော့လည်းပဲရော့လာတာပေါ့ရော့လာတော့ဟိုအစွမ်းပြေသိမထုံနိုင်ဘူးပေါ့နော်နည်းနည်းအရင်ထုံနိုင်တဲ့ပုံမှန်တည်းရှော့လာရတယ်ပေါ့
လျက်စစ်မီးတွေအခုလိုဖြတ်တောက်ခံနေရတာကြောင့်ဖြီးသူတွေမှာနေတူကလုပ်ငန်းတွေလုပ်နိုင်ဖို့အတော်လေးအခက်ကြုံနေရပါတယ်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုများလာပါတယ်လျက်စစ်ပုံမှန်မရတာကြောင့်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေသလိုတိုင်းပြည်ရဲ့ဝင်ငွေကိုတိုက်ရိုက်ထိခိုက်စေတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမိုကရေစီပက်တန်စီဇုံနှစ်တစ်ခုမှာမြန်မာနိုင်ငံရဲ့အသက်မွေးဝမ်းကြောင်းအလောက်ကပုံစံတွေတော်တော်တိုးတက်လာတယ်လို့ပြောလို့ရတယ်အခုဆိုလို့ရှိရင်နော်မျိုးပေါ်လူများစုဆိုလို့ရှိရင်လည်းဒီလျှာစမီးကိုအခြေခံပြီးတော့ပဲအဲဒီလောင်းလန်းတွေဒီပတ်ကြတာကိုတွေ့ရတယ်အဲဆိုတော့ဒီအချိန်မှာလျှက်စစ်မီးကဒါဒီကဆက်ပြီးတော့ကျွန်တော်တို့ပြက်နေမယ်အာလျှက်စစ်မီးကိုလိုပဲအချိန်ပိုင်းနဲ့ပြင်းနေမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရဲ့ဝင်ငွေကဒါလည်းထိခိုက်မှုတွေရှိနိုင်တယ်နောက်တစ်ချက်ကတော့လူတွေရဲ့ဒီဆင်းရဲမှုတွေမှာပိုပြီးတော့ဒီဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်နေပါဆိုတော့လောင်းလန်းတွေကဒီဒါလည်းမလေပတ်နိုင်တော့ဘူးနောက်တော့တပိုင်းတနာလျှက်စစ်ကိုအခြေခံပြီးတော့လောက်စားနေတဲ့လူတွေအတွက်ကလည်းဘယ်လိုမှအဆင်မပြေဘူးပေါ့နော်အရှင်မဒီအခင်ပြစ်မီးကိုထန်ဆောင်နေရတာနဲ့ပဲအရှင်ကုန်နေရဆိုရခါကြတော့အလောက်သမားကုန်ကြစရရဲ့ထွက်လာတဲ့ဒီထောက်ကုန်တွေရဲ့အဲ့ထိခိုက်မှုတွေအများကြီးရှိလာနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ဒီလျှက်စစ်မီးဖြတ်တောက်ခံရမှုဟာမြန်မာနိုင်ငံရဲ့ဆင်းရဲမှုတွေမှုကိုပို့ပြီးတော့ဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်ညင်
ဘလူးချောင်းလောပိတာရေအားလျက်စစ်ဆက်ယုံကပို့လွတ်ပြီးတဲ့လျက်စစ်ဓာတ်အလိုင်းတချို့ဖောက်ခွဲခံရတာရွှေသဘာဝဓာတ်ငွေကန်းလွန်လောက်ွက်ကရေအောက်ပိုက်လိုင်းပြုပြင်နေတာနဲ့ LNG ဓာတ်ငွေသုံးဓာတ်ပိဆက်ယုံကိုပိတ်လိုက်ရတာတွေကြောင့်မတ်လ12ရက်နေ့ကနေ18ရက်နေ့အထိတချို့ဒေသတွေကို24နာရီဝန်အားလျှော့ချသွားမယ်လို့လျက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့လျက်စစ်မီးပြတ်တဲ့ဒုက္ခ73စီဈေးနှုန်းတွေကြီးမြင့်တဲ့ဒုက္ခတွေကိုနိုင်ငံတော်ကဖြေသူတွေခံစားနေကြရပါတယ်ခင်ဗျာ။